COVID-19 ကာကွယ်ဆေးစမ်းသပ်မှုနောက်ဆုံးအဆင့်ကိုစတင်လိုက်ပြီလို့ American Company Johnson & Johnson ကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။တစ်ချိန်တည်းသာထိုးဖို့လိုတဲ့ဒီ COVID ကာကွယ်ဆေးဘီကင်းထိရောက်မှုရှိမရှိကိုဒီနှစ်ကုန်ပိုင်းဒါမှမဟုတ်နောက်နှစ်အစောပိုင်းလောက်မှပြောနိုင်လိမ့်မယ်လို့ခန့်မှန်းကြောင်း Johnson & Johnson's Company ကပြောပါတယ်။ဒီကာကွယ်ဆေးစမ်းသပ်မှုမှာ American, Argentina, Brazil, Chile, Colombia,Mexico, Peru နဲ့တောင်အာဖရိကကမိမိစံနာတရားစမ်းသပ်ကန်သူ 6,000 လောက်နဲ့စမ်းသပ်နေတာဖြစ်ပါတယ်။ Moderna နဲ့ Pfizer ဆေးကုမ္ပဏီတွေအပါအဝင်တခြားကုမ္ပဏီတွေကလည်း American နဲ့တခြားနိုင်ငံတွေမှာကာကွယ်ဆေးတွေစမ်းသပ်နေတာနောက်ဆုံးအဆင့်ကိုရောက်ရှိနေပြီဖြစ်ပါတယ်။အခုချိန်မှာတော့ American အစားအသောက်နဲ့ဆေးဝါးကုတ်ကဲဌာန FDA ကကာကွယ်ဆေးထုတ်လုပ်သုံးစွမ်းမှုကိုအဆင့်ကျော်ပြီးခွင့်ပြုမလားဆိုတာကိုကာကွယ်ဆေးကျွမ်းကျင်သူပညာရှင်တွေကမေးခွန်းထုတ်နေကြတာဖြစ်ပါတယ်။သမ္မတ Trump ကတော့ကျွမ်းကျင်သူတွေကမန်တာတာတဲ့အချိန်ပိုဆော့ပြီးကာကွယ်ဆေးရနိုင်တယ်လို့တောက်လျှောက်ပြောဆိုနေခဲ့တာဖြစ်ပါတယ်။တစ်ဖက်မှာလည်းအမေရိကန်မျိုးသားကျန်းမာရေးသိပ္ပံညွှန်ကြားရေးမှူးဒေါက်တာ Francis Collins အပါအဝင်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကဆေးရဲ့ဘေးကင်းမှုနဲ့အကျိုးသက်ရောက်မှုကိုစတိခံမှာမဟုတ်ဘဲလိုအပ်တာမှန်သမျှအားလုံးလှုပ်ဆောင်သွားမယ်လို့ပြောထားပါတယ်။